This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီဆက်အနာရှင်ဘီတို့ကနေကြင်ဝေးကြီးဘေးကင်လုံးချုံကျန်းမာကြပါစေလို့ဗီဒီယိုအင်ယူကြီးအဖွဲ့သားများကဆုတောင်းမြတ်တာပို့သလာရပါတယ်ရှင်ဒီကနေ့2025ခုနှစ်ဩဂတ်စ်လ24ရက်နေ့ဗီဒီယိုအင်ယူကြီးရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါရမရှင်ပထမဆုံးအနေနဲ့ဗီဒီယိုအင်ယူကြီးရဲ့စစ်ရေးသတင်းကောင်းလို့ချက်ကိုမျိုးဦးမိုးမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ရစပြီးရေဒီယို NUG ရဲ့မနက်ခင်းစီရင်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်စိတ်ဖြူမြို့နယ်တွင်စစ်ကောင်စီ၏ကပ္ပစ2နှစ်သို့တွယ်တန်းထသည့်လက်စစ်အတာဝါတိုင်များကိုဖောက်ခွဲပြက်ဆီးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်မကွေးတိုင်းဒေသကြီးစိတ်ဖြူမြို့နယ်အတွင်းစစ်ကောင်စီ၏လက်နက်ထုတ်လုပ်ရေးစက်ရုံကပ္ပစ2နှစ်သို့တွယ်တန်းထသည့်လက်စစ်တာဝါတိုင်များကိုဖောက်ခွဲဖျက်ဆီးခဲ့ကြောင်းစိတ်ဖြူပျောက်ကြားတကူတော်ကြားစိုးပြည်သူ့ကာကွယ်ရေးအဖွဲ့မှထုတ်ပြန်ထားပါသည်။ဩဂုတ်18ရက်ကစိတ်ဖြူမြို့နယ်ရှိကပ္ပစ2နှစ်စက်ရုံသို့လက်စစ်တအားပို့လွှတ်ရန်တွယ်တန်းထသည့်တာဝါတိုင်များကိုစိတ်ဖြူမြောက်ပိုင်းတပ်ဖွဲ့ပေါင်းမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖနှင့်စိတ်ဖြူပျောက်ကြားတကူတော်ကြားစိုးအဖွဲ့တို့ကပူးပေါင်းကာမိုင်းဆွဲတိုက်ခတ်မှုပြုလုပ်ခဲ့တယ်လို့ပြထားပါတယ်တက်ခဲမှုကိုမိုးရွာသည့်ရာသီဥတုကြားတွင်လှုပ်ဆောင်ခဲ့ပြီးတော်လရေးတပ်ဖွဲ့ဝင်များအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့ကလက်ရှိအချိန်အထိစစ်ကောင်စီဘက်မှဖျက်ဆီးခံရသည့်တာဝါတိုင်များကိုပြင်ဆင်ရန်လာရောက်ခြင်းမရှိသေးဘူးလို့သိရပါတယ်ခင်ဗျာညောင်လေးပင်ရှိစစ်ကောင်စီ၏တာပြက်ဂိတ်စခန်းကိုစနိုက်ပါဖြင့်ပစ်ခတ်စစ်သား2ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်ဩဂုတ်လ23ရက်နနက်10:39မိနစ်ခန့်တွင်ညောင်လေးပင်မြို့နယ်မတောက်ရွှေကျင်လမ်းပိုက်ရှိစစ်ကောင်စီ၏တာပြက်ဂိတ်စခန်းကို Fire Dragon ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ကစနိုက်ပါဖြင့်ပစ်ခတ်တိုက်ခတ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။အဆိုပါတိုက်ခတ်မှုတွင်စစ်သား2ဦးနေရာတွင်သေဆုံးခဲ့ပြီးတောင်လေးတပ်ဖွဲ့ဝင်များအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါသည်။တိုက်ခတ်မှုအပြီးပဇွန်မြောင်းကျေးရွာရှိတာသနဗိမာန်တွင်တပ်ဆွဲထားသည့်စစ်သားများက40မမလက်နက်ကြီးများနှင့်လက်နက်ငယ်များဖြင့်ရန်တမ်းပစ်ခတ်ခဲ့တယ်လို့တောင်လေးတပ်ဖွဲ့ဝင်များထိခိုက်မှုမရှိခဲ့ဘူးလို့ဖော်ပြထားပါတယ်။ညောင်လေးပင်မတောက်ရွှေကျင်လမ်းပိုင်းတွင်စစ်ကောင်စီ၏မုတ်ခမူဂိတ်တာပြက်ဂိတ်နှင့်ရွှေကြည်ချောင်းဂိတ်စခန်းများတည်ရှိပြီးခမရ23ရက်နေ့ခမရ264တရင်များမှစစ်သားများပြူစောထိများနှင့်ရဲတပ်ဖွဲ့ဝင်များကလုံခြုံရေးတာဝန်ယူထားတယ်လို့သိရပါတယ်ခင်ဗျာ။လင်းစင်းတိုက်နယ်ရှိရဲစခန်းမှာကင်းပတ်ရန်ထွက်လာသည့်စစ်ကောင်စီတပ်ဖွဲ့ဝင်များနှင့်ပြူစောထီများနေမိုင်းနေမိဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ဩဂုတ်လ22ရက်တွင်ဆလင်းမြို့နယ်လင်းစင်းတိုက်နယ်ရှိရဲစခန်းမှာကင်းပတ်ရန်ထွက်လာသည့်စစ်ကောင်စီတပ်ဖွဲ့ဝင်များနှင့်ပြူစောထီများသည့်လင်းစင်းရဲစခန်းနှင့်ဘူခါကျေးရွာအကြားတနခါချံလမ်းပေါ်တွင်ဒေါင်းညင်တောင်ပျောက်ကြားတပ်ဖွဲ့ကထောင်ထားသည့်နေမိုင်းကိုနေမိခဲ့ပြီးနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။တိုက်ပွဲသည်5မိနစ်ခန့်ဆက်လက်ဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဖွဲ့မှထိခိုက်သေးဆုံးသူများကိုတဲထုတ်ကလင်းစင်းရဲစခန်းတို့ပြန်လည်ဆုတ်ခွာသွားခဲ့တယ်လို့သိရပါပါခင်ဗျာတောင်ငန်ခါလန်းခွတိုက်ပွဲမှာပြည်သူ့ကာကွယ်ရေးတပ်ဒီမော့ဆိုမှရဲဘော်လေးဦးကြာဆုံးခဲ့ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ကရင်နေပြည်ဒီမော့ဆိုမြို့တောင်ငန်ခါလန်းခွတိုက်ပွဲမှာပြည်သူ့ကာကွယ်ရေးတပ်ဒီမော့ဆိုဒီမော့ဆို local PDF တရင်နှစ်မှာရဲဘော်လေးဦးကြာဆုံးခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဩဂုတ်လ18ရက်ကတိုင်းပြည်နယ်လူမျိုးအတွက်ရွရွချွန်ချွန်တိုက်ပွဲဝင်ရင်ဒီမော့ဆို LPDF တရင်နှစ်မှာတက်စုမှုခွန်အောင်တက်22နှစ်တက်စုမှုစောနီကဲ2ခေါ်ခွားစီ22နှစ် တက်စိတ်မူခုံးတီးယာ22နှစ်နဲ့တက်သားအောင်လင်းဦး23နှစ်တို့မြင့်မြတ်စွာကြာဆုံးခဲ့တယ်လို့ဆိုပါတယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ငါတို့၏အသက်ကိုဆွတ်လွှတ်ရန်အတိတ်ထံပြုပါသည်ဆိုတဲ့သစ္စာတရားကိုဆွဲမြဲစွာဂန်ဆွဲရင်းကြာဆုံးခဲ့ရတဲ့ရဲဘော်၄ဦးအားပြည်သူ့ကာကွယ်ရေးတပ်ဒီမော့ဆိုတရင်နှစ်မှအာဇာနည်သူရဲကောင်းအဖြစ်အလေးအနီပြုကြောင်းအသိပေးထားပါတယ်ခင်ဗျာကျောင်းမဲမြွနဲ့နောင်ပိန်ကျေးရွာတွင်အမျိုးသားတဦးပြစ်သက်ခံရကွန်ဆတ်လန်ကျေးရွာဖုန်ကြီးကျောင်းဘုံကျဲခံရဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ဩဂုတ်23ရက်မနက်ပိုင်းတွင်စစ်ကောင်စီစစ်ကြောင်းသည်ကျောင်းမဲမြွနဲ့နောင်ပိန်ကျေးရွာအတွင်သို့ရထားလမ်းအနီးထိဝင်ရောက်လာပြီးငွေကြေးအခက်အခဲကြောင့်ရွာတွင်ကျန်ရစ်ခဲ့သည့်အမျိုးသားတဦးကိုပြစ်သက်ခဲ့ကြောင်းရွှေဖီမြေသတင်းဌာနမှဖော်ပြထားပါသည်။တေဆုံးသူမှာနောင်ပင်ရွာအနီးရှိဇီးပင်ကျွာမှာနေထိုင်သူတို့ဖြစ်ပြီးတိုက်ပွဲများကြောင့်နောင်ပင်ရွာတို့ထွက်ပြေးတင်းရှောင်လာရင်စစ်ကောင်စီတပ်ဤပြစ်ခတ်မှုကြောင့်တေဆုံးခဲ့ခြင်းဖြစ်တယ်လို့သိရပါတယ်။ထို့ပြင်မနက်ပိုင်းတွင်လည်းနောင်ပင်ဇေးအနီးတို့စစ်တပ်ကလေကြောင်းမှဘုံးကျဲတိုက်ခတ်မှုကြောင့်နေအိမ်များမိလောင်ပျက်စီးခဲ့ပြီးတေဆုံးသူနှင့်ဒဏ်ရာရရှိသူများရှိခဲ့တယ်လို့သိရပါတယ်။နောင်ပင်ရွာဘူဒါရက်ကွက်လေးတွင်ကလေးငယ်များအပါအဝင်ဒေသခံ6ဦးတိုက်ပွဲများကြားနှင့်ပိတ်မိနေပြီးပိတ်မိနေသူများထဲတွင်အသက်3နှစ်မှ80ကျော်အရွယ်အထိပါဝင်က၎င်းတို့တရားရရှိသူများလည်းရှိနေတဲ့ကြောင့်စေကူတာမှုအတွက်အကူအညီလိုအပ်နေတယ်လို့သိရပါဗျ။အလားတူကွန်ဆလန်ကျွာရှိဖုန်ကြီးတောင်းကိုစစ်ကောင်စီတပ်ကဩဂုတ်လ23ရက်နေ့လယ်3နာရီခွဲခန့်တွင် Jet Fighter လေယာဉ်ဖြင့်ပေါင်900ဘုံတစ်လုံးကျဲချတိုက်ခတ်ခဲ့တယ်လို့ဖော်ပြထားပါဗျ။အဆိုပါဘုံကျဲတိုက်ခတ်မှုကြောင့်ဖုန်ကြီးတောင်းဆောင်များအလုံးဒီပါပျက်စီးသွားခဲ့ပြီးထိခိုက်ဒေဆုံးသူရှိနိုင်တယ်လို့သိရပါဗျခင်ဗျာ။မတရားမြို့နယ်စကြပင်ရွာဖုန်ကြီးကျောင်းကိုစစ်ကောင်စီကပေါင်900ဘုံကျဲချတိုက်ခိုက်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။မန္တလေးတိုင်းမတရားမြို့နယ်စကြပင်ကျေးရွာအတွင်းရှိဖုန်ကြီးကျောင်းကိုစစ်ကောင်စီကပေါင်900ဘုံဖြင့်လေကျောင်းတိုက်ခိုက်ခဲ့တယ်လို့ Voice of မန္တလေးကထုတ်ပြန်ထားပါတယ်။အကောလာ23ရက်နေ့မနက်9:16မိနစ်အချိန်မှာတရက်ဦးလေတပ်ကတက်လာတဲ့ Jet Fighter တစ်စီးဖြင့်ပေါင်900ဘုံကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ထို့အပြင်22ရက်ည9:00ခွဲအချိန်ကလည်းစကပင်ရွာဖုန်ကြီးကျောင်းကိုဆူဆိုက်ဒရုန်းဖြင့်တိုက်ခတ်ခဲ့သေးတယ်လို့သိရပါဗျ။ဩဂုတ်လ22ရက်နေ့ညနေ9:02မိနစ်ခန့်မှာလည်းမတရားမြို့နယ်ကျော်တားကျေးရွာအနီးတစ်ဝက်ကနေအိမ်များကိုစစ်ကောင်စီတပ်သားများကမီးရှို့ဖျက်ဆီးခဲ့ပါသေးတယ်ခင်ဗျာ။ရမညမွန်တပ်တော်အပစင်ကအခြေခံစစ်တပ်နဲ့စစ်ပွဲကျင်းပဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။မွန်ပြည်သစ်ပါတီစစ်အာဏာရှင်တိုက်ဖျက်ရေးရမညမွန်တပ်တော် NMSPADRMA ကဦးဆောင်ပြီးဖွင့်လှစ်ခဲ့တဲ့အပတ်စဉ်ငါစစ်အခြေခံတင်းနှင်းစစ်ပွဲအခမ်းအနားကျင်းပခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဩဂုတ်လ20ရက်နေ့ကလွတ်မြောက်နေပြီတနင်္လာမှာကျင်းပပြုလုပ်ခဲ့တဲ့တင်းနှင်းစစ်ပွဲအခမ်းအနားကို
ရမညမွန်တပ်တော်မှဒုပုံမူကြီးနိုင်မာကန်းနဲ့မဟာမိတ်ပြန်လွှားစစ်ကြောင်းမှစစ်ကြောင်းမှုပြန်လွှားလို့တက်ရောက်ခဲ့ကြပြီးခွန်အားဖြင့်မေခွန်များပြောကြားခဲ့တယ်လို့ဆိုပါတယ်
။တင်းနှင်းကာလအတွင်းအခက်အခဲများကိုဇွဲလုံးလဝရိယဖြင့်ကြော်ဖြတ်ခဲ့ကြပြီးတင်းနှင်းတစ်လျှောက်လုံးထူးကျွန်သောစွမ်းဆောင်ရည်ကိုပြသခဲ့ကြတဲ့ရဲဘော်များအားရမညမွန်တပ်တော် RMA ကဂုဏ်ပြုလွှာများချင်းမြင့်ဂုဏ်ပြုခဲ့တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းထောက် Cast Channel နဲ့ဗဒဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ကျွန်တော်ຫນွေဦးမိုးပါခင်ဗျာ
Radio NUG သောတာရှင်များရှင်အခုဆက်လက်ပြီး Radio NUG ရဲ့ပြည်တွင်းသတင်းများကို Main Chu မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
် Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးတဲ့အနေဖြင့်ကျမ်းမာရေးဝန်ကြီးဌာန၏တော်လှန်ရေးကာလအတွင်းတော်လှန်ရေးရဲဘော်များနှင့်ပြည်သူများအတွက်ဆောင်ရွက်လျက်ရှိသည့်ကျမ်းမာရေးစောင့်ရှောက်မှုလုပ်ငန်းများနှင့်ရှေ့လုပ်ငန်းစဉ်များအားပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီတွင်ရှင်းလင်းတင်ပြတဲ့သတင်းကိုတင်ပြပေးပါမယ်။ဩဂုတ်လ22ရက်နေ့တွင်ဗီဒီယိုကွန်ဖရင့်မှတက်ဆင့်ကျင်းပခဲ့တဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေး32မြင်းဆောင်2025တွင်မြို့သားညညွေးအစိုးရကျမ်းမာရေးဝန်ကြီးဌာန၏လုပ်ငန်းဆောင်ရွက်ချက်များနှင့်ရှေ့လုပ်ငန်းစဉ်များအားရှင်းလင်းတင်ပြခဲ့ကြောင်းCRPH မှသတင်းထုတ်ပြန်ပါတယ်အစည်းအဝေးတွင်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်ကအဖွင့်မှာစကားပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်ကျန်းမာရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာရွှေပုံကဝန်ကြီးဌာန၏လုပ်ငန်းဆောင်ရွက်ချက်များရှင်းလင်းတင်ပြရာတွင်တော်လှန်ရေးကာလအတွင်းတော်လှန်ရေးရဲဘော်များနှင့်ပြည်သူများအတွက်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းများအနေဖြင့်အရေးပေါ်ကျန်းမာရေးပဏာမကျန်းမာရေးစောင့်ရှောက်မှုနှင့်ပြည်သူ့ကျန်းမာရေးဟူ၍ဆောင်ရွက်လျက်ရှိကြောင်းလက်ရှိတွင်ဆေးရုံ106ရုံဆေးကန်808ခု၍ ွေလျားစည်းကမ်း250ကျော်ဖြင့်ကျန်းမာရေးဆောင်ရှောက်မှုပေးလျက်ရှိရာ2022ခုနှစ်နှင့်နှိုင်းယှဉ်လင်းမြေပြင်စေယုံစည်းကမ်းအရေးအတွက်မှာ35ဆကျော်ပုံမှုများပြားလာကြောင်းထို့အပြင်မိခင်နှင့်ကလေးကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းအမျိုးသားကာကွယ်ဆေးထိုးခြင်းအစီအစဉ်ကျောင်းကျန်းမာရေးပညာပေးအစီအစဉ်အာဟာရဖွံ့ဖြိုးမှုအစီအစဉ်ကူးစက်ရောဂါကာကွယ်ခြင်းလုပ်ငန်းများတဘာဝဘေးတုံ့ပြန်မှုလုပ်ငန်းများပြန်လည်တန်ဆွမ်းရေးနှင့်ခြေတုလက်တုများတပ်ဆင်ပေးခြင်းများကိုကျန်းမာရေးစီရီယံများဖြစ်သည့်ပြည်နယ်နှင့်တိုင်းကျန်းမာရေးတာဝန်ခံများမြို့နယ်ကျန်းမာရေးတာဝန်ခံများဖြင့်စနစ်တကျလုပ်ငန်းများလည်ပတ်လျက်ရှိသည်ကိုလည်းတင်ပြခဲ့တယ်လို့သိရပါတယ်။ထို့အပြင်ဝန်ကြီးဌာနအနေဖြင့်စိတ်ကျန်းမာရေးဝန်ဆောင်မှုများပေးခြင်း၊အွန်လိုင်းမှတက်ဆင့်ဆေးကုသမှုများပေးခြင်း၊ကျန်းမာရေးအသိပညာပေးခြင်း၊ကျန်းမာရေးနှင့်ပတ်သက်၍သုတေသနနှင့်ဖွံ့ဖြိုးမှုလုပ်ငန်းများဆောင်ရွက်ခြင်း၊သင်တန်းများပို့ချခြင်းနှင့်ဆေးပညာသင်ကြားရေးလုပ်ငန်းများ၊နိုင်ငံတကာပူးပေါင်းဆောင်ရွက်မှုများ CDM Medical Network အနေဖြင့် CDM ကျန်းမာရေးဝန်ထမ်းများနှင့်မိသားစုဝင်များအား၄နှစ်တာကာလအတွင်းထောက်ပံ့ငွေစုစုပေါင်း948,900ကျပ်ပေးအပ်ခဲ့ခြင်းဆေးနှင့်ဆေးပစ္စည်းများကိုမြေပြင်သို့ပို့ဆောင်ခြင်းလုပ်ငန်းစဉ်တွင်၄နှစ်တာကာလအတွင်းကျပ်ငွေ 21,645.35 တန်းအသုံးပြုခဲ့ခြင်း2024ခုနှစ်အတွင်းဆေးရုံနှင့်ဆေးကမ်းများကိုအကြမ်းဖက်စစ်ကောင်စီ၏လေကြောင်းတိုက်ခိုက်ခံရမှုအကြိမ်ရေ1582ကြိမ်ကျန်းမာရေးအဆောက်အဦများထိခိုက်ပျက်စီးမှု352ခုနှင့်ကျန်းမာရေးဝန်ထမ်းများ135ဦးအထိသေဆုံးခဲ့ရမှုများအားကြုံတွေ့ခဲ့ရသည့်အခြေအနေများကျန်းမာရေးနှင့်ပတ်သက်၍ပူးပေါင်းညှိနှိုင်းရေးဆိုင်ရာအခက်အခဲများတွေ့ကြုံရခြင်းဗန္ဒာရေးပြတ်တောက်ခြင်းနှင့်ရှေ့လုပ်ငန်းစဉ်များကိုလည်းအသေးစိတ်ရှင်းလင်းပြောကြားခဲ့တယ်လို့အသိပေးထားပါသည်ထို့နောက်တက်ရောက်လာသည့်ကော်မတီဝင်များကမြေပြင်ဆေးရုံနှင့်ဆေးတက္ကသိုလ်အခြေအနေများနှင့်ဆက်လင်း၍သိရှိလိုသည့်များအားဆွေးနွေးမေးမြန်းခဲ့ကာအကြံပြုခဲ့ကြပြီးဒုတိယဝန်ကြီးများနှင့်တာဝန်ရှိသူများကပြန်လည်ရှင်းလင်းဖြေကြားခဲ့တယ်လို့ဖော်ပြထားပါတယ်။ရေးရာကော်မတီများအလိုက်လုပ်ငန်းဆောင်ရွက်ချက်များတင်ပြဆွေးနွေးရာတွင်ပညာရေးကော်မတီ၊လူ့သမားရေးရာကော်မတီနှင့်လုံခြုံရေးနှင့်ကာကွယ်ရေးဆိုင်ရာကော်မတီတို့ကဆောင်ရွက်ထားရှိသည့်လုပ်ငန်းများအားရှင်းလင်းတင်ပြခဲ့ကြပြီးအစည်းအဝေးအားရပ်နားခဲ့တယ်လို့သိရပါတယ်။အစည်းအဝေးသို့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်နှင့်အဖွဲ့ဝင်များရေးရာကော်မတီများမှအဖွဲ့ဝင်များကျန်းမာရေးဝန်ကြီးဌာနဒုတိယဝန်ကြီးများဖြစ်သည့်ဒေါက်တာရွှေပုံနှင့်ဒေါက်တာခေမောင်လွင်အပါအဝင်အခြားတာဝန်ရှိသူများတက်ရောက်ခဲ့ကြောင်းထုတ်ပြန်ထားပါသည်ခင်ဗျာဆလပီဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားများအားလုံးအမြန်ဆုံးလွတ်မြောက်ရေးနဲ့အတူအယောင်ရွေးကောက်ပွဲကိုကန့်ကွက်တားဆီးကြဖို့ NLDCWC ဆုံးဖြတ်တဲ့သတင်းကိုတင်ပြပေးပါမယ်။ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားများအားလုံးချွင်းချက်မရှိအမြန်ဆုံးလွတ်မြောက်ရေးနဲ့စစ်ကောင်စီရဲ့အတူအယောင်ရွေးကောက်ပွဲကိုကန့်ကွက်တားဆီးကြဖို့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ဗဟိုအလုပ်ကော်မတီကဆုံးဖြတ်ခဲ့တယ်လို့သိရပါတယ်။ဩဂုတ်လ23ရက်နေ့မနက်9နာရီမှာမြူသားဒီမိုကရေစီအဖွဲ့ချုပ်ဒုတိယဗဟိုကော်မတီရဲ့ဂျာကာလစထမအကြိမ်အစည်းအဝေးကိုဇွန်မှတဆင့်ကျင်းပခဲ့ပြီးတဘာပတိအဖွဲ့ဝင်တဦးဗဟိုအလုံးမှုဆောင်2ဦးအယံဗဟိုအလုံးမှုဆောင်4ဦးဗဟိုကော်မတီဝင်36ဦးအယံဗဟိုကော်မတီဝင်10ဦးတိုင်းဒေသကြီးနှင့်ပြည်내အလုံးမှုဆောင်25ဦးနှင့်ဗဟိုရေးရာကော်မတီများမှ14ဦးစုစုပေါင်း62ဦးတက်ရောက်ခဲ့တယ်လို့ဆိုပါတယ်။အစည်းအဝေးတွင်မတရားဖန်ဆီးခံထားရတဲ့ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားများအားလုံးချွင်းချက်မရှိအမြန်ဆုံးလွတ်မြောက်ရေးနီလန်းမျိုးစုံအသုံးပြုကြိုးပမ်းဆောင်ရွက်ရန်အာဏာလုအကြမ်းဖက်စစ်ကောင်စီစစ်ကောင်မရှင်ကကျင်းပဖို့ကြံစည်နေတဲ့အတူအယောင်ရွေးကောက်ပွဲကိုအတိမတ်မပြုပူးပေါင်းဆောင်ရွက်ခြင်းမပြုရန်ရွေးကောက်ပွဲလုပ်ငန်းစဉ်တိုင်းကိုကန့်ကွက်တားဆီးကြရန်သတင်းစီးဆင်းမှုမြန်ဆန်ချောမွေ့စေဖို့တိုင်းနယ်ပြည်နယ်အလိုက်သတင်းပြန်ကြားရေးအဖွဲ့များတိုးချဲ့ဖွဲ့စည်းခြင်းအပြင်ဆင်ဖွဲ့စည်းခြင်းများကိုဗဟိုပြန်ကြားရေးကော်မတီသို့မဟုတ်သက်ဆိုင်ရာအလုံးမှုဆောင်အဖွဲ့ရဲ့ကြီးကြပ်တာဝန်ခံမှုဖြင့်ဆောင်ရွက်ရန်အစရှိတဲ့ဆုံးဖြတ်ချက်၉ချက်ကိုအတည်ပြုချမှတ်နိုင်ခဲ့တယ်လို့သိရပါတယ်။ထို့အပြင်ဗဟိုလုပ်ငန်းကော်မတီအပါအဝင်တိုင်းဒေသကြီးနှင့်ပြည်내အသီးသီးတို့မှဗဟိုကော်မတီဝင်များဗဟိုရေးရာကော်မတီများမှလုပ်ငန်းဆောင်ရွက်မှုအစီရင်ခံစာများအကြံပြုစာတမ်းများတင်ပြဆွေးနွေးခဲ့ပြီးဗဟိုအလုပ်ကော်မတီရဲ့လုပ်ငန်းအစီရင်ခံစာကိုအတည်ပြုခဲ့ပြီးတင်သွင်းလာတဲ့အစီရင်ခံစာများအကြံပြုချက်များကိုမှတ်တမ်းတင်ခဲ့ကြတယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီစစ်ကောင်စီရဲ့မူရစေဝါနဲ့ပတ်သက်တဲ့ဆွဆွဲချက်ကလောက်ကျန်ဝါဒဖြန့်နိုင်ငံရေးအောက်လုံးသာဖြစ်တယ်လို့အေးအေးတုံ့ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။နေဆက်ဖြတ်ကျော်ပို့ဆောင်မဲ့မူရစေဝါများဖမ်းဆီးရမိမှုနောက်ွယ်တွင်အာရခတ်တပ်တော်အရာရှိပါဝင်ပတ်သက်နေကြောင်းစစ်ကောင်စီရဲ့ဆွဆွဲချက်ကလောက်ကျန်ဖန်တီဝါဒဖြန့်နဲ့နိုင်ငံရေးအောက်လုံးသာဖြစ်တယ်လို့အေးအေးပြောရေးဆိုခွင့်ရှိသူဥခိုင်ဒုခကဆိုပါတယ်။ရန်ကုန်တိုင်းအတွင်းကျပ်259ဘီလီယံကျော်တန်ဖိုးရှိမူရစေဝါများဖမ်းဆီးရ မိခဲ့ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ရာတွင်ရှမ်းပြည်တိုးတက်ရေးပါတီ SSPP မှဗိုလ်မှူးဆိုင်စုဆိုသူကအဓိကစီမံပြီးအာရခတပ်တော် AA မှဗိုလ်မှူးအစင်းရှိအကောက်ခုံမှုကိုရေးဆိုသူပါဝင်ပတ်သက်ခဲ့တယ်လို့ဆွဆွဲထားတာပါဒီဟာကတော့အကြမ်းဖက်စစ်ကောင်စီရဲ့မယိုးနိုင်တဲ့မတရားလှုပ်ကြံဆွဆွဲနိုင်ငံရေးအောက်လုံးတွေနဲ့အောက်တန်းကြားတဲ့ဝါဒဖြန့်တိုက်ခိုက်မှုတွေပဲဖြစ်ပါတယ်အားလုံးသိကြတဲ့အတိုင်းမှာပဲမြန်မာပြည်မှာမူရစ်ဆေးဝါးလောင်ကစားကြားဖြန့်ဒုက္ကုံကူးမှုစတဲ့မကောင်းမှုဒုစရိုက်လုပ်ငန်းဟူသမျှကိုမင်းအောင်လှိုင်ဦးဆောင်တဲ့အကြမ်းဖက်ဖက်စစ်စစ်ရာဇဝတ်ကိုင်းကဦးဆောင်ထိန်းချုပ်လုပ်ကိုင်နေတာဖြစ်ပါတယ်ဥပမာပြရမယ်ဆိုလို့ရှိရင်မကြခင်ကပဲခူးဘက်မှာသူတို့အချင်းချင်းစခွက်လူရာကနေမူရစ်ဆေးဝါးပမာဏအများကြီးနဲ့လက်ပူးလက်ကျက်ဖမ်းမိတဲ့စစ်ကောင်စီအရာရှိတွေကတက်သေးပါပဲလို့ဥခိုင်ဒုခကပြောပါတယ်ထို့အပြင် ULAAA အနေဖြင့်ဒုအဖွဲ့စည်းကိုအနယ်ပြုမဲ့မူရစ်ဆေးဝါးဟူသမျှကိုပြင်းပြင်းထန်ထန်ဆန့်ကျင်ပြီးမူရစ်ဆေးဝါးတိုက်ဖြတ်ရေးအတွက်မြည်သည့်အစိုးရနိုင်ငံတကာအဖွဲ့အစည်းနဲ့မဆိုပူးပေါင်းဆောင်ရွက်သွားဖို့အသင့်ရှိတယ်လို့အတည်ပြုထားပါတယ်စစ်ကောင်စီလက်အောက်ခံမူရစ်ဆေးဝါးတိုက်ဖြတ်ရေးတပ်ဖွဲ့မူရစ်ရဲတပ်ဖွဲ့အနေနဲ့နေဆက်ဖြတ်ကျော်ပို့ဆောင်မဲ့တန်းနဲ့ချီသောမူရစ်ဆေးဝါးများဖမ်းဆီးရမိတိုင်းနောက်ွယ်တွင်တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းများမှအရာရှိများပါဝင်ပတ်သက်နေတယ်လို့ထည့်သွင်းထုတ်ပြန်လေးရှိတာလည်းဖြစ်ပါတယ်ခင်ဗျာဆလပီတန်းလျှောက်ခံရွာသား600ကျော်ကိုအေအေကတပ်ဖြတ်ခဲ့တယ်ဆိုတာလောက်ကျံဖန်ဒီဝါရဖြတ်မှုဖြစ်တယ်လို့မောင်တော့ခရိုင်အစ္စလမ်ဘာသာဝင်အကြီးအကဲများထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်မောင်တော့ခရိုင်ဘူးတီတောင်မြို့နယ်တန်းလျှောက်ခံရွာမှာအစ္စလမ်ဘာသာဝင်ရွာသား600ကျော်ကိုအာရခတပ်တော်ကတပ်ဖြတ်ခဲ့တယ်ဆိုတာမဟုတ်မမှန်လောက်ကျံဖန်ဒီဝါရဖြတ်မှုသာဖြစ်တယ်လို့မောင်တော့ခရိုင်အစ္စလမ်ဘာသာဝင်အကြီးအကဲများကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့2024ခုနှစ်မေလ2ရက်နဲ့3ရက်နေ့တို့တွင်ဘူးတီတောင်မြို့နယ်တန်းလျှောက်ခံရွာမှာစစ်ကောင်စီတပ်များနဲ့အာရခတပ်တော်တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဝင်ယာနဲ့ချီတေဆုံးခဲ့တယ်လို့ဆိုပါတယ်။အဆိုပါစစ်ကောင်စီတပ်သားများကျွင်းကြံသောအယိုးစုများကိုအေအေကတပ်ဖြတ်ခဲ့တဲ့ရွာသား600ကျော်ရဲ့အယိုးစုများဖြစ်တယ်လို့ဆွဆွဲပြောဆိုရေးသားဖော်ပြမှုများဟာမဟုတ်မမှန်လိမ့်လည်လောက်ကျံဖန်တီးခြင်းသာဖြစ်တယ်လို့အသိပေးထားပါတယ်။တန်းလျှောက်ခံရွာမှာ2023ခုနှစ်ကစစ်ကောင်စီရဲ့လာဝကလူဦးရေစည်ရင်ကောက်ယူဖော်ပြထားတဲ့အရာအင်ဂျီ114ဆောင်လူ933ဦးရှိတယ်လို့သိရပြီးလက်ရှိစည်ရင်ကောက်ယူမှုအရနေထိုင်သူ990ဦးပြည်ပထွက်ခွာသွားသူ138ဦးစုစုပေါင်း928ဦးရှိတယ်လို့ဆိုပါတယ်အဆိုပါလူဦးရေ600ကျော်အသက်ခံခဲ့ရတယ်ဆိုတာလုံးဝယုတ်တိမရှိသောမှားယွင်းတဲ့လောက်ကျန်သတင်းသာဖြစ်တယ်လို့သိရပါတယ်ထို့သောလောက်ကျန်ဖန်ဒီဝါဒဖြန့်မှုများကြောင့်ဒေသတွင်းအတူနေရခိုင်နဲ့မွတ်စလင်လူမျိုးများအကြားတဟဇာတဖြစ်ရေးအတူရှင်တွဲနေထိုင်ရေးကိုထိခိုက်ပျက်ပြားစေရုံသာမကအမုန်းအာဃာတများထင်လွဲမှားမှုများမယုံကြည်မှုများကိုသာဖြစ်ပေါ်အောင်နိုင်ငံ၏ရွေးချက်ရှိရှိရန်တိုက်ပေးနေတဲ့လုပ်ရက်များသာဖြစ်တယ်လို့ဆိုပါတယ်ထို့သောလောက်ကျံဖန်ဒီဝါဒဖြန့်နေတဲ့ပြပရောက်နိုင်ငံရေးသမားအရေးချုံကိုရိုးရှာသူများဗတ်လိုက်သောသတင်းဌာနတချို့နဲ့စစ်ကောင်စီရဲ့လုပ်ရက်တွေကိုလုံးဝကန့်ကွက်ရှုတ်ချပါကြောင်းမောင်တော့ခရိုင်မွတ်စလင်ဘာသာဝင်အကြီးအကဲများလူမှုအသင်းအဖွဲ့ခေါင်းဆောင်များစီးပွားရေးလုပ်ငန်းရှင်များမြို့မီမြို့ဖများတက်ကြွလှုပ်ရှားသူများနဲ့လူငယ်ခေါင်းဆောင်များစုစုပေါင်း160ဦးကလက်မှတ်ရေးထိုးထုတ်ပြန်ထားတာဖြစ်ပါတယ်ခင်ဗျာယခုနောက်ဆုံးတဲ့အနေဖြင့်နိုင်ငံအကျဉ်းသားဟောင်းစာရေးဆရာနောင်ကျော်ရဲ့ဇာပနာရေဝေးတုတ်တံမှာကျင်းပမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ဗမာပြည်ကွန်မြူနတီပါတီရဲ့4828ပါတီကော်မတီအဖွဲ့ဝင်ဟောင်းတဦးဖြစ်ပြီးနိုင်ငံရေးအကျဉ်းသားဟောင်းရန်ကုန်တက္ကသိုလ်မြမစာနီးပြဟောင်းနဲ့စာရေးဆရာလည်းဖြစ်သူနောင်ကျော်ရဲ့နောက်ဆုံးခီးဇာပနာအခမ်းအနားကိုဩဂုတ်လ23ရက်နေ့ညနေ3:00ချိန်မှာရန်ကုန်မြို့ကရေဝေးတုတ်တံမှာကျင်းပခဲ့တယ်လို့သိရပါဗျ။၎င်း၏နောက်ဆုံးခရီးမှာ4828ပါတီအဖွဲ့ဝင်ဟောင်းတွေကနောက်ဆုံးအလေးနီပြုဂုံပြုနှုတ်ဆက်ခဲ့ကြပြီးစာပေအတိုင်းဝိုင်းနိုင်ငံရေးအတိုင်းဝိုင်းနဲ့တက္ကသိုလ်ရက်ဝန်းအတိုင်းဝိုင်းကပါလာရောက်ဂုံပြုနှုတ်ဆက်ခဲ့ကြပါတယ်။စာရေးဆရာနောင်ကျော်သည်ပြီးခဲ့တဲ့လူမှုတော်လှန်ရေး8လုံးကာလမှာအထွေထွေသပိတ်ကော်မတီတက္ကသိုလ်ဆရာများတမကားတို့မှပါဝင်လှုပ်ရှားခဲ့ပြီး1989ခုနှစ်မှာဖမ်းဆီးခံခဲ့ရကအကျဉ်းထောင်ထဲမှာ14နှစ်နီးပါးနေထိုင်ခဲ့ရတယ်လို့သိရပါတယ်။အကျဉ်းထောင်မှပြန်လည်လွတ်မြောက်လာပြီး2020-2021ပြည့်နှစ်ငြိမ်းချမ်းရေးဖိုရမ်တွေ ွေမှာဥဆောင်ဆွေးနွေးတာတွေဆောင်ရွက်ခဲ့တယ်လို့သိရပါတယ်ပြီးခဲ့တဲ့1986-89ခုနှစ်ထဲကစာပေနယ်ထဲဝင်ရောက်ခဲ့ပြီးဆောင်းပါအက်စေးဝိထုတို့များအပါအဝင်လုံးချင်းစာအုပ်ပေါင်း18အုပ်ရေးသားထုတ်ဝေခဲ့တဲ့အပြင်မိုးဂျာနယ်ဗရောက်ပွင့်သစ်လိုင်းသစ်စတဲ့မဂ္ဂဇင်းဂျာနယ်တွေမှာလည်းအက်ဒီတာအဖြစ်ဆောင်ရွက်ခဲ့တယ်လို့သိရပါတယ်အမည်ရင်းဦးထေသိန်းဖြစ်တဲ့စာရေးဆရာနောင်ကျော်ဟာဩဂုတ်လ21ရက်မနက်ပိုင်းမှာရုတ်တရက် 96 ပါးယောဂါနဲ့ကွယ်လွန်ခဲ့တာဖြစ်ပြီးကွယ်လွန်အချိန်အသက်68နှစ်ရှိပြီဖြစ်ပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မတ်ချေးမုံကာရှယ်နဲ့ဗရဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio UNG မှဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီး Radio UNG ရဲ့တော်လရီတေဂီတာအစီအစဉ်အနေနဲ့ DY ရေးသားကြီးမွေဦးတည်ဆိုထားတဲ့အမှတ်ရစေခြင်းနဲ့ဆိုတဲ့တင်ကိုခန်းစားနာဆင်ကြရမှာဖြစ်ပါတယ်ရှင်။ဆက်လက်တင်ပြနေပါရရှင်ယခုတပံ Radio UNG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားဖြင့်တင်ထုတ်လို့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကို Radio UNG နဲ့ချူချင်းဘာသာစကားထုတ်လို့အဖွဲ့တို့ကပူးပေါင်းထုတ်လင်းကြဖြစ်ပါတယ်ရှင်
နာတူနမရိုင်နော်အထ ုံအခုကုံဖရမ်ကူလာမ်ကူလင်းဟာမတူပိချာကုလိခင်းဟမ်ထူရီမိငိုင်ဘာဘိုင်အော့ပကိနင်းအဒုံအထူရီလေဂျူမင်ဒမောင်းလိုခါနုအန်ဂရစီနောအထူရှိတာဆဟေခင်းလိုရီကုကီယခုခေါဗီနောစီပီအက်ဖ်မင်ဒတာအပ်စီနွေရီမိပိနာအော့ပိချာအထူအခဆုဘယမိငိုင်ခနိသူတျာဟိနာလေဂျူချူခုံအော့ပကေမောင်းရောကိုယုံအန်ဂရစီနောအီလက်ရှင်ဘီဝါချီယာပရန်လော့ခနိအခဆုဘယကုကုံဖရမ်ကူလာမ်ကူလင်းဟာခိချာမီဘီဝါယုံလေဂျူအခါလာတိတ္တမောင်းရောယုံဘီဝါချီမောပြက်ကင်းကျူတရာအခုပြန်ထူလေကျူပူမောင်းရောင်ကနုံဤလောက်ကီယာအန်ဂရစ်ဆာမော်တော်ရီလေကျူကရီယာတာရှုတပါစီအမီလော့နာကိုပေါမောင်းရောအမီလော့လော့နာအော်ဖီချယ်ထူပြီးတူဝဲအရှင်ုံကနုံမိငိုင်ပိုင်ကင်းမင်ဒမောင်းရောတူပနာကုတောင်းကီအန်ဂရစ်ဆူရီနောမီထူရှိတာဆင်ဟစ်ခင်လုံရီဟူနာအုံစီစီတက်မင်ဒတာခိုချန်ရီနောအမီအပမောင်းတူပိချာကုလီရင်ဟူစီတက်မင်ဒနောထုံချောက်ကင်းအချင်းုံလေကျူ MA15 တမတ် RPG7 တမတ် MA4 တမတ်လား MA3 တမတ်ခင်လုံအမ်ရှာကေတုကီချီယာပရကွီနီအချင်းုံမရဆဲခင်လုံရီအပလော့ကီခိုချန်ရီလေကျူမီဘဲနာအော့ပီဂျီမောင်ဖီစီတက်မင်ဒနောပရကင်းမင်ဒတ်လေကျူခိုကုံဖရမ်ကူလမ်ကုလိဖီဘလက်ချာကုံဟူချင်ဘရတဟူအော်ပရေရှင်းဂျီယာအမီတုကကင်းနီခုံဟူဖလီကီဖလောက်ရှိုစီချီချာကုလီအင်ဟူအမေရာဟင်းအဖီကျက်နီချိုခုမောင်ရောင်အော့ကီယာဟာခာတီတင်ငိုဘာကီယာအန်ဂရစီနောမောင်ရောဘနုအီလက်ရှင်ဘီဝိုင်ဂျီမောင်ဒူဘီချာရှလင်းဖောင်ဟူထူရှိုကနီဟာခာသန္ဒလမ်မင်တမဒူဘီကမ်ပလက်ဖလမ်ဒွန်ဇမ်ဘလေဝါလာတီတင်မောင်ရောဘနုအီလက်ရှင်ဘီဝိုင်ဂျီအန်ဂရစီနောပရင်လောနီမင်တမဒူဘီကမ်ပလက်ဖလမ်လေကျူချင်ဘရတဟုနောရာနေဒွန်ဇမ်လေကျူချင်လန်ကောင်စီနောတူဘေအ옴နာကကကနီပလေဝေါင်အော့ကီယာအမှုနာဒံဘီလေကျူအရကတတောအီအီအ옴နီအမရှောင်းလေကျူ CDF ဒိုင်လာ CDF ပလဲဝါမေအုံနာပြော့ပကိနီသန္ဒလမောင်ရုံပြန်ဂရစီအမရှောင်းအုံမယာဟာခါလာတီတီမူလေကျူအန်ဂရစီတန်ကနောအူနာကမောင်ရော်ရီဖီကကိနီအန်ဂရစီနောကျူခုမောင်ရော်ကုံအယေမယာမင်းရှုနေအပိဆောက်ရီဘိုင်ချီလေကျူကမ္ဘာဖာနီဝန်တန်လေကျူအီလက်ရှင်းဘီဝိုင်ဂျီအန်ဂရစီနောကချင်ကရီနီကရင်ရှန်ရခိုင်ကိုကတအောင်လာကျူခုံအက်ကီယာမကွီလာစကိုင်ချီယာမွန်ရီမောင်ရော်ရီဖီအဒမ်ပီယာဘီဝိုင်မောထွာရှနာအပကနီမေအောင်ဟိုင်းတမ်ဘန်ကီယာအန်ဂရစီကော်မရှင်လီကျူခုခုဖရမ်ဂူလမ်ကူနန်နာရာကီယာ NLD ပါတီလာအဟေပါတီအမ်ရှာလီကျူမဒီနာအပကီချီမောထွာရှနာအမ်နေခုခုဖရမ်ဂူလမ်ကူလင်ဟာချီချလာတဘေခုခုဖရမ်ဂူလမ်ကူလီခရူပိချာယုံအီလက်ရှင်တွနေဘီခာချီယာအပေါင်းလော်ပိကကနီခုခုဖရမ်ဂူလမ်ကူလင်ဟာချီချောင်းတွနေမီဘီဝါယာအီလက်ရှင်အခဆုဘယာဘီနာကုံလီကျူဟာခလာတီတီမောင်ရောင်တွင်းနေပြီးကြောင်းပါကြေမောင်ဖီဒူဘီချမ်ကုဟုထူအန်ရှောဘနာအော့ကီနီမကွေခုပခုကုမောင်ရောင်ကနောပေါမောင်ရောင်အော့ကီယာအန်ဂရစီယာဆက်ခင်လုံးပြီးပြမ်ထမ်နာကအေဂိုဝါဂျီမကွန်ဆက်ကီအန်ဂရစီယာမော်ဒိုအဒမ်လီကျူခရရီလောက်ရှိုစီပေါမောင်ရောင်ရော့ကီဂျီမနာအော့ကီနီအချွနာအန်ဂရစီယာမော်ဒိုဖျားတာဒမ်တဘကလေးကျူပြပြကဂျုံဘူးချာအဒုံကနောတွင်းနေပခုကုကနောအန်ဒီလောကနေမန်ပလီကီဘလခရီလောက်ရှိုကီယာပေါမောင်ရောရောဝိုင်လေကျူခရီယတာဒမ်ဒူဘာစီအစေဖီကကနီအီဂိုဝိုင်ဒီအဒမ်ပင်ကွန်နေချမ်ဘူကွန်လောက်ကီအန်ဂရစီလေကျူချိုခိုတငဖီအကိုင်လော်နာဟင်းအ옴ကီဂျီမောချမ်အမ်ရှာနောပရကီနီမကွေခိုလေကျူချိုခိုအမ်ဆုံတငောင်းအက်ကေကနေပေါမောင်ရောလေကျူမင်တလကမ်ပလီတန်လာကွန်မခရူကီဘန်ရှိုကီမောနီငမ်သင်ဒရီနေအတုငွယ်ဝထူမင်းငိုင်လေကျူအရှိမကြခါနီညမခိုခရူလာချိုခိုနမကြချိုဇော့ချောင်းရီနမေဗန်အယုတီစီနာအင်အိုင်နာရီအယုမိုက်နေလိုက်ဘုံခတ်နမချင်းနဆချာရှင်ကနောပရင်လူနီနဘပိနာဘန်ရိုင်းနေအုံဘ
ခုကုမ်တန်စီမဘခိုယုံခေင္လုပွိုက်ရီဖွာခေင္အက္ဒမ်အစနာအလိမနာအပကိနီလေမိုင်းစလာကက်ဆက်ထေကယာခေင္လုံရီလေကျူအင္လုံကဒင္ဥနေအင္ရှုအက္ဒမ်အကုလုံအခေါင်အမ်ဗုတ္တိယအမင်းခရနာအပကိနိလေမိုင်းစလာခေင္လုပွဲရီလေကျူအကြောင်းအမင်းတုံကနာမနာအမှုန်ရီယုံအတုဘခုအမင်းတုံကနာကအမှုန်ရီယုံဟူနင်းနေအကျွန်ရီယာဟူနုံရောက်အကြာကုံခေင္လုပွဲရီကျူအိယာကျဲဥနောကြီးယငိုင်းနာဝိုင်ထုခိုင်းနိကက်ဆက်တိကိယခေင္လုပွဲရီလာလေမိုင်းစရီယပ်နာရရုံနာစုံွန်တောင်းနာမီယောမ်ခိနာရီကပိဝိုင်အိုဝါယာအကဒမကက်ထေဥနေချန်ရီအမီလင်ဘိုင်အမီထွန်းအမိုက်ဝါယာကျောက်ဆောင်ဟင်ဂိနေ nanga omna ka peyunga ngawaya achuna mai mai ri nhu akya kung ahi khyanga namthin duwai chuna ga gene nanga phoping awai ka kya khang le ju baina tuma bine achuna monglam ri mji kya angbuma namthin bai
di gne ga lo di nya le be radio ngj ye season re go khitta yin na lai ba me မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။